ဂျီအိန်းလို့ခေါ်တဲ့ကမ္ဘာ့စစ်မှုအင်အားကြီးရှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်နိုင်ငံမှာတောက်ကြနေညနေကစတင်ဖွင့်လှစ်ခဲ့တာမှာနိုင်ငံတကာလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စတွေကိုဦးစားပေးဆွေးနွေးသွားဖို့ရှိနေပါတယ်။နိုင်ငံတကာလုံခြုံရေးကိစ္စတွေကိုဆွေးနွေးတဲ့နေရာမှာမြန်မာနိုင်ငံအကြောင်းကိုလည်းအထူးကထည့်သွင်းဆွေးနွေးဖို့ရှိနေတာပါ။ဒီစီဝေးကြီးမတိုင်ခင်မှာဒီအမေရိကန်သမ္မတနဲ့ပြင်သစ်သမ္မတအသစ်တို့ပထမဆုံးအကြိမ်ဖြစ်တွေ့ဆုံရမှာတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပစီးပွားရေးပြဿနာဖြေရှင်းရေးကိုဦးစားပေးဆွေးနွေးဖို့ပြောခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းဖြေဆုံးကိုဦးဝင်းမင်းကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်သမ္မတအပန်းဖြေစခန်းကမ့်ဒေးဗစ်မှာလုံမဲ့ဒီ G8 ထိပ်သီးဆွေးနွေးပွဲဟာပြင်သစ်နိုင်ငံမှာဥရောပစီးပွားရေးကိုအပြောင်းလဲလုပ်လို့တဲ့သမ္မတအသစ်တက်လာပြီနဲ့ဂရိနိုင်ငံမှာချိုးချံချွေတာရေးအစီအစဉ်ကြောင့်အစိုးရမဖွဲ့နိုင်ပဲနိုင်ငံရေးမတည်ကြာမှုတွေဖြစ်လာပြီးမှဒီကမ္ဘာအင်အားကြီးခေါင်းဆောင်တွေပထမဆုံးအနီးကပ်တိုင်ပင်ဆွေးနွေးခွင့်ရတဲ့အစည်းအဝေးဖြစ်ပါတယ်။အစည်းအဝေးရဲ့ပထမနေ့တောက်ကြနေ့မှာမြန်မာနိုင်ငံကိစ္စအပါအဝင်အီရန်၊မြောက်ကိုရီးယားနဲ့ဆီးရီးယားကိစ္စတွေကိုအဓိကထားဆွေးနွေးကြဖို့ရှိနေပြီးဒုတိယနေ့စနေနေ့မှာတော့ဥရောပစီးပွားရေးပြဿနာကိုအဓိကထားဆွေးနွေးဖို့ပြင်ဆင်ထားတယ်လို့အမေရိကန်သမ္မတရဲ့နိုင်ငံတော်လုံခြုံရေးအကြံပေးအရာရှိကကျတာဘရီနေကထုတ်ပြောခဲ့ပါတယ်။ဒီညနေ့ကမ့်ဒေးဗစ်ကိုမသွားခင်လေးမှာအမေရိကန်သမ္မတဘရက်အိုဘားမားကဒီသတင်းပတ်ထဲမှာပဲသမ္မတအဖြစ်ကြမ်းကြင်ခဲ့တဲ့ပြင်သစ်သမ္မတဖရန်ဆွာအိုလန်းကိုပထမဆုံးအကြိမ်ဖြစ်တွေ့ဆုံခဲ့ပြီးဥရောပစီးပွားရေးပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့စီးပွားရေးကြီးမားတိုးတက်မှုကိုဦးစားပေးလုပ်ဖို့လိုနေပြီလို့နှစ်ဖက်သဘောတူခဲ့ကြပါတယ်။ဥရောပမှာလက်ရှိကျွေးမီပြဿနာရင်ဆိုင်နေရပြီးဥရောပစီးပွားရေးအပြင်ကမ္ဘာစီးပွားရေးကိုပါထိခိုက်လာနိုင်တဲ့ဂရိနိုင်ငံငွေကြေးပြဿနာမှာဥရောပသမဂ္ဂအနေနဲ့ချိုးချံချွေတာရေးလှုပ်ဖို့ဦးစားပေးနေချိန်မှာတက်လာတဲ့ပြင်သစ်သမ္မတတဲ့အိုလန်းကတော့ဒီချိုးချံချွေတာမှုကနေပြောင်းပြီးစီးပွားရေးကြီးမားတိုးတက်လာမှုကိုလှုပ်ဖို့အရေးကြီးတယ်လို့ရွေးကောက်ပွဲမွေးဆွေစဉ်ကာလမှာပြောခဲ့ပါတယ်ဥရောပအနေနဲ့ငွေကြေးပြဿနာကိုဖြေရှင်းနိုင်ဖို့စီးပွားရေးကြီးမားတိုးတက်မှုလိုအပ်နေတယ်လို့တောက်လျှောက်ထောက်ပြလာခဲ့တဲ့အမေရိကန်နိုင်ငံရဲ့သမ္မတဥဘာမတ်ကလည်းပြင်သစ်သမ္မတပြောတာကိုသဘောတူတယ်လို့ဆိုလိုက်ပါတယ
်။ This is an issue of extraordinary importance not only to the people of Europe but also
ဒီကိစ္စကဥရောပပြည်သူတွေအတွက်တင်မကပါဘူး။ကမ္ဘာစီးပွားရေးအတွက်လည်းအထူးကြီးကြီးမားမားကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။
တောက်ကြနေညနေမှာညစာစာရင် DG8 ထိပ်သီးဆွေးနွေးပွဲကိုစတင်ရမှာနိုင်ငံတကာလုံခြုံရေးကိစ္စတွေကိုအာရုံစိုက်ဆွေးနွေးမှာဖြစ်ပြီးအီရန်နျူကလ িয়ার ပြဿနာဖြေရှင်းရေးမှာအားလုံးတူညီတဲ့သဘောတူညီချက်ရဖို့ကအရေးကြီးဆုံးဖြစ်တယ်လို့အမေရိကန်သမ္မတရဲ့နိုင်ငံတော်လုံခြုံရေးအကြံပေး Tom Donilon ကဆိုပါတယ်။ဒါအပြင်သူကပဲဒီ G8 ဆွေးနွေးပွဲမှာဆွေးနွေးဖို့နောက်အရေးကြီးတဲ့ကိစ္စနှစ်ခုကတော့မြောက်ကိုရီးယားပြဿနာနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအရေးတိုးတက်မှုတွေဖြစ်တယ်လို့ဆက်ပြောပြပါတယ
်။ We also expect that they will that the leaders will discuss North Korea discuss
ကျွန်တော်တို့မျှော်လင့်ထားပါတယ်သူတို့အနေနဲ့ဒီခေါင်းဆောင်တွေအနေနဲ့ပေါ့လေမြောက်ကိုရီးယားအကြောင်းဆွေးနွေးမယ်မြန်မာအကြောင်းလည်းဆွေးနွေးမယ်ဝင်းကြီးကလင်တန်ကမြန်မာနိုင်ငံမှာယင်းနှိမ့်ညွန့်မှုပိတ်ဆို့ထားတာဒီရှော့ပေါ်ဘီဟုကိစ္စကြီးညာလိုက်တာကိုအားလုံးတွေးကြကြားကြပြီးဖြစ်မှာပါမြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတွေကထူးထူးခြားခြားကြီးကိုဖြစ်နေတာမို့တက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေအနေနဲ့တောက်ကြနေညနေကြရင်ဒီကိစ္စကိုဆွေးနွေးကြင်ကြမယ်လို့ကျွန်တော်ထင်ပါတယ
်ဒါအပြင်ဆီးရီးယားနိုင်ငံပြဿနာကိုလည်းနိုင်ငံတကာလုံခြုံရေးကိစ္စထဲမှာနောက်ထပ်အရေးကြီးတဲ့ကိစ္စတစ်ခုအနေနဲ့ဆွေးနွေးဖို့ရှိနေတယ်လို့မစ္စတာဒေါ်နီလွန်ကဆက်ရှင်းပြပါတယ်သူကပဲမြန်မာနိုင်ငံကိစ္စကိုအခုလိုအဓိကထားဆွေးနွေးရဖို့ရှိတာကလည်းမြန်မာနိုင်ငံမှာရေရှည်သွားရမယ့်ဒီမိုကရေစီလမ်းကြောင်းကိုအမေရိကန်အနေနဲ့ဦးစားပေးကိစ္စတစ်ခုအဖြစ်သတ်မှတ်ထားလို့ဖြစ်တယ်လို့ဆက်ပြောပါတယ
်။ Burma is at the start of a long but promising path towards democracy
မြန်မာနိုင်ငံမှာကရေရှည်သွားရမှာဖြစ်ပေမဲ့အလားအလာကောင်းတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ဆရှောင်းလန်းနေပြီလေ။ပြီးတော့အားလုံးသိထားတဲ့နာကသမ္မတအနေနဲ့ဒီကိစ္စကိုဦးစားပေးကိစ္စတစ်ခုအဖြစ်သတ်မှတ်ထားပါလေ
တကယ်တော့မြန်မာနိုင်ငံဘက်မှတရုတ်ရဲ့လွှမ်းမိုးမှုလျှော့ချဖို့ဂျိုးပန်းလာနေချိန်မှာအမေရိကန်ဘက်ကလည်းဒေတာရင်းမှာတရုတ်ရဲ့အင်အားကြီးမားလာမှုကိုထိန်းချောက်နိုင်ဖို့အာရှပစိဖိတ်ဒေတာကိုပထမဦးစားပေးအဖြစ်ပြန်အာရုံစိုက်လာချိန်မှာမြန်မာနိုင်ငံကိစ္စကအမေရိကန်၊ဗြိတိန်၊ကနေဒါ၊အီတလီ၊ပြင်သစ်၊ဂျာမနီ၊ဂျပန်နဲ့ရုရှားတို့ပါတဲ့ဒီ G8 ထိပ်သီးဆွေးနွေးပွဲမှာထိတ်တန့်ကိစ္စတစ်ခုဖြစ်လာရတာဖြစ်ပါရယ်ခင်ဗျာ